ဒုက္ခသည်များနဲ့ညီညွတ်မှုဒီစကလုံးဟာလာမယ့်20ရက်နေ့မှာကြာရောက်မယ်အခုနှစ်ကမ္ဘာဒုက္ခသည်များနေ့ရဲ့ဆောင်းပုဒ်ပါဒါဟာကမ္ဘာနိုင်ငံတွေလူအဖွဲ့အစည်းတွေနဲ့လူတူချင်းစီတိုင်းအနေနဲ့ပရိပခ္ခတွေကြောင့်နေ့ရက်ကနေထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုပံ့ပိုးကူညီဖို့တွန်းအားပေးတဲ့ဆောင်းပုဒ်လည်းဖြစ်ပါတယ်ကမ္ဘာပေါ်မှာရှိတဲ့ဒုက္ခသည်တွေဟာသူတို့ရဲ့ဘဝတွေကိုပြန်လည်တိဆောက်ခွင့်လိုချင်နေကြပါတယ်အဲ့ဒီတည်းနိုင်ငံရေးနဲ့စီးရေးပဋိပက္ခအပြင်တဘာဝပေးကြောင်းနေရဆွန့်ခွာနေရတဲ့မြန်မာဒုက္ခသည်တွေလည်းပါဝင်ပါတယ်။ဒုက္ခသည်လို့ဆိုရမှာမိခင်နိုင်ငံကိုဆွန့်ခွာပြီးပြည်ပကိုထွက်ပြေးတိမ်းရှောင်သူတွေကိုသာပြောလို့ရှိကြပေမယ့်မြန်မာနိုင်ငံအနေထားမှာတော့ပြည်တွင်းမှာနေရဆွန့်ခွာတိမ်းရှောင်နေသူတွေကိုလည်းဒုက္ခသည်အဖြစ်မှတ်ယူထားကြပါတယ်။ပြီးခဲ့တဲ့နှစ်ကစတင်လိုက်တဲ့တော်လိုင်းရေးတပ်ဖွဲ့တွေရဲ့ထိုးစစ်နဲ့စခန်းသိမ်းမြို့သိမ်းတိုက်ပွဲတွေကြောင့်အခုဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့နေရက်ကိုဆွန့်ခွာရတဲ့ဒုက္ခသည်အရေးအတွက်ဟာလည်းမြင့်ကျက်လာနေပါတယ်။ပြီးခဲ့တဲ့ match လ28ရက်ကလှုပ်ခတ်ခဲ့တဲ့ငလင်ကြီးအပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရော UN OCHA ရဲ့ထုတ်ပြန်ချက်အရမြန်မာနေရက်ဆွန့်ခွာသူအရေးတက 3.5 တန်းကျော်ရှိနေပါတယ်။အဲ့ဒီတဲ့ 1.2 တန်းကျော်ဟာအခုနှစ်အတွင်းတိုက်ပွဲတွေပိုအရှိန်မြင့်လာတဲ့ကရင်ပြည်နယ်တဲကနေရက်ဆွန့်ခွာသူတွေပါအသက်32နှစ်အရွယ်မတ်ဝေဟင်မိုးကတော့ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်တယောက်ဖြစ်ပြီးလက်ရှိကလေးသုံးဦးရဲ့မိခင်လည်းဖြစ်ပါတယ်။အခုလိုမိုးရသည်မှာခလင်းငယ်တွေတစ်ဖက်နဲ့စစ်ရှောင်နေရစဉ်မိုးမလုံးတဲ့သူ့ရဲ့ယာယီမိုးကတဲထဲမှာနေထိုင်ရင်စစ်မီးတွေညှိမှုမျောလင့်နေရသူပါ။
အလုံသွားမဲ့နေရအလုံမသွားတော့ဘူးလေ။အလုံမသွားတော့စားဖို့အတွက်ကတော့ပူပြတော့မလို့ဆိုတော့အလုံအတွက်ကတော့ရက်တန်တာကတော့အစားမှုဝင်မရှိဘူးလေ။အလုံတည်းကမလုံနိုင်စူဆောင်းတော့ကြိုတင်ပြင်ဆင်မရှိတော့စာရိတ်ကဒုက္ခရောက်တာပေါ့နော်ဒီတိုက်ပွဲကနေပြီးတော့ကင်းဝေးအောင်တော့လူလူအောင်မြင်ကြတာပေါ့နော်ဒီဘောက်ဆိုကိုနဲ့အတူလိုပဲရှောင်ပုံးပြီးတော့နေတဲ့သူကိုဝင်ဆောင်သေးတယ်မိနေတယ်အခုလိုပေါ့နော်ကလေးငယ်လေးနဲ့ပြေးလွှားနေမှလို့ဆိုတော့ထပ်တူစိတ်မကောင်းဘူးပေါ့အဲ့လိုမျိုးလေးကိုခံစားဘူးတော့သူတို့လေးလည်းအဲ့လိုဖြစ်မှကြောက်လို့အဲ့လိုမျိုးတိုက်ပွဲကတော့မြန်မြန်အေးချမ်းသွားတယ်ဘူးတော့အဆင်ပြေဘူးအရင်ကအေးချမ်းနေရတော့ကတော့ဟိုအဆင်ပြေတယ်ပေါ့နော်အခုအနာသိမ်းပြီးနောက်ပိုင်းဆိုဒီကလေးလေးနောက်ပိတ်ဆုံးကလေးလေးတောင်ဝေးပြီးမှတော့အဆင်ပြေမှုတွေဆိုတော့စာဝန်ကြီးတော့အဆင်ပြေမှုဒီကလေးတော့လည်းဆိုတော့နေဖို့ထိုင်ဖို့တော့အဆင်ပြေဘူးအဲ့လိုမျိုးကြတော့ဘူးလို့ဆိုတော့စိတ်ပူပင်ရတာပေါ့နော်အမျိုးမျိုးဒီကလေးတွေနောင်ရွတ်တက်တယ်ရှည်ရွတ်တက်တယ်ကိုမပေးရတယ်အဲ့ဒါလိုတိုက်ပွဲပြီးလို့ရှိရင်တော့အကြံဝါလို့ရှိရင်တော့ကိုရက်ကိုရွာလေးကိုပြန်လေးခြင်းနဲ့
လက်ရှိမှာတော့မတ်ဝေဟင်မိုးတို့နေထိုင်တဲ့ကရင်ပြည်နယ်အပါအဝင်စကိုင်းတိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာပါကြိုက်ပွဲတွေပြင်းထန်နေတာပါကရင်နီမှာဆိုရင်လည်းပြည်ရင်းစစ်ပဋိပက္ခကြောင့်တပီနယ်လုံးနီးပါးဆစ်ဆောင်နေရတာအပြင်ပြီးခဲ့တဲ့နှစ်ကဆိုးရွားတဲ့ရေကြီးရေလျှံမှုဒဏ်ကိုပါဒေသခံတွေခံစားခဲ့ရပါတယ်ရည်ကြီးမှုနောက်ဆက်တွဲကြောင့်ပြည်내ရင်းဆိုင်ခင်အလုံးဒီပါပျက်စီးဆုံးရှုံးခဲ့ရပြီးစားနေအခါမလုံးလောက်မှုကိုပါလက်ရှိခံစားနေကြရတာပါစစ်ပွဲတွေကြောင့်အလောက်ကင်ခွင်လည်းမရှိသလောက်နေပါတဲ့အပြင်တစ်ဖက်မှာကုန်စည်နှုန်းအဆမတန်မြင့်မားနေတာကပြည်내ရင်းဆစ်ဆောင်တွေအတွက်ကြက်တဲလာစေပါတယ်ကြအပြင်လေကြောင်းတိုက်ခိုက်မှုတွေမြေပြင်တိုက်ပွဲတွေကြောင့်နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်တာနှောင့်နှေးတာတွေရှိလာတာကအကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်ပုံမခက်ခဲစေခဲ့ပါတယ်လက်ရှိမှာလည်းနိုင်ငံတကာနဲ့ဒေသတွင်းကအလူရှင်တွေရဲ့လူဒဏ်မှုတွေရပ်တန့်နေတာကြောင့်အခြေခံစားကုန်တွေဖြစ်တဲ့ဆန်စီစားတောင်ပြက်လက်မှုတွေရှိနေပြီးရရှိဆိုရင်ဆန်ပြုတ်တောက်ရဖို့တောင်ခံနိုင်တယ်လို့ပြောလာသူကအသက်25နှစ်အရွယ်ကိုခူပါ
ဒီမိုးရတီမှာအဓိကကျွန်တော်ကျွန်တော်နဲ့ပြဿနာပါလဲဆိုစာရေတောက်ရေပေါ့ပြီးတော့အခုလက်တလောလောလောလက်ဖြစ်နေတဲ့ကိစ္စကုံစင်တော့အရန်တဲ့နေတော့အဲ့ဒါလဲပြဿနာပဲအခုနောက်ပိုင်းကျွန်တော်အလူရှင်တွေကလည်းမလာနိုင်မရောက်လာနိုင်ဘောနော်အဲကြောင့်ကျွန်တော်စာရေတောက်ရေဆိုရန်နဲ့ခက်ခဲကြတယ်ခါလေးဆိုရင်တမိန်တမနဲ့မမှန်ကြတဲ့မိတ္တဆုဝင်နေရှိကြတော့ဘောနော်ပြီးတော့မိုးရတီဆိုတော့နေဖို့နေရာတွေကလည်းတော်တော်လေးခက်ခဲတယ်မိုးယိုတယ်မိုးခါတယ်လည်းအလုံးလောက်မရှိဘူးဒီနိုင်ငံရေးခင်းချင်းနေအများဆုံးပြီးမြောက်စီချင်းပါနော်ပြီးတော့အွန်လိုင်းအောင်မြင်စီချင်းတယ်နောက်ပြီးတော့ကျွန်တော်ရဲ့စာဝန်ကြီးတွေလည်းပို့ပြီးတော့ပြည်လဲချင်းတယ်
ကရင်ပြည်လိုပဲစစ်ရှိန်မြင့်နေတဲ့ရခိုင်ပြည်နယ်အတွင်းမှာတော့2023ခုနှစ်ကစပြီးအရခတက်တော် AE ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တုံးပွဲရဲ့တဆက်နှစ်ဆက်ကစစ်စင်ရေးနဲ့အတူတကြော့ပြန်တိုက်ပွဲတွေပြင်းထန်လာပါတယ်လက်ရှိမှာတော့အေအေအနေနဲ့ရခိုင်ပြည်နယ်အတွင်းမြို့နယ်18ခုထဲက14မြို့နယ်ကိုတိုက်ပိုက်ထားပြီးဖြစ်ပါတယ်။ကြံ့နေသေးတဲ့စစ်တွေကြောက်ဖြူနယ်မန်အောင်မြို့နယ်တွေကိုလည်းအပြီးသက်တိုက်ပိုက်ဖို့ထိုးစစ်ဆင်နေတာကြောင့်စစ်ဆောင်ရေးအတွက်ဟာနေစဉ်တိုးလာနေပါတယ်။ အခုဇွန်လအထိရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်ရေးအတွက်ဟာ6သိန်းဝန်းကျင်ရှိနေပြီလို့အငူကြီးပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကသိရပါတယ်ဒီစစ်ဘေးဒုက္ခသည်တွေအတွက်အရင်ကနိုင်ငံတကာအကူအညီတွေရရှိလို့နေထိုင်နိုင်ခဲ့ပေမယ့်အခုနှစ်မှာတော့ထောက်ပံ့မှုတွေမရတာကြောင့်စာဝတ်နေရေးအခက်အခဲကပိုဆိုးလာတာပါရခိုင်ပြည်နယ်အတွင်းအေးအေးထိန်းချုပ်ထားတဲ့နယ်မြေ14ခုစလုံးရဲ့ကုန်သွယ်မှုလမ်းကြောင်းအလုံးကိုလည်းစစ်ကောင်စီကပိတ်ဆို့ထားပါတယ်ဒါအပြင်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းစစ်ကောင်စီကရခိုင်ပြည်နယ်ထဲဝင်ဝင်ပိတ်ပင်ထားပါသေးတယ်ဒီလိုပိတ်ဆို့မှုတွေကြောင့်ရခိုင်ပြည်နယ်မြေပေါ်စစ်ရှောင်စခန်းမှာနေထိုင်နေအသက်40ကျော်အရွယ်အမျိုးသမီးတူကတော့ကမ္ဘာစစ်နေရေးကအဖွဲ့ရဲ့ထောက်ပံ့မှုတွေမလာတော့တဲ့နောက်ပိုင်းတရက်ကိုချက်မင်းတစ်နက်ပဲဆားရတော့တယ်လို့ဆိုပါတယ
်ထောက်ပံ့ရေးအလုပ်လို့အဆင်မပြေပါဘူ
းကျမတို့ကထောက်ပံ့ကြေးတွေရလိုက်တာကြောင့်မလို့ကျမတို့လုံးဝအဆင်မပြေဘူးပြီးတော့ဗောနော်အရန်လည်းအခက်ခဲကြုံနေရတယ်ပြီးတော့တခြားထောက်ပံ့ကြေးတွေလည်းဘယ်ကားမှမရဘူးဗောနော်ပြီးတော့WFP ကနေပြီးတော့မှထောက်ပံ့မှုတွေမရတာလဲတစ်နှစ်ပြည့်တော့မယ်ပေါ့နော်အဲပြီးတော့မိသားစုအများကြီးရှိတာကြောင့်မလို့ကျမတို့ဆိုအခက်အခဲအများကြီးကြုံနေရတယ်ထမင်းကလည်းနှက်မမှန်ဘူးအလုပ်အကိုင်လည်းမရှိတော့ပေါ့နော်မနက်စာစားရင်ညစာမစားရအဲ့လိုမျိုးပုံစံနေဖြစ်သွားတယ်ပေါ့နော်ငတ်တဲ့သူတွေကလည်းငတ်နေပြီပြီးတော့ဒီထက်ဆိုးရတဲ့သူတွေကလည်းရှိတယ်ပေါ့နော်အစာရေစာပြက်လက်မှုကြောင့်တည်တဲ့သူတွေလည်းရှိတယ်ကျမတို့မှမိသားစု9ယောက်ရှိပါတယ်ပေါ့နော်ယောက်ျားကလည်းဆုံးသွားပြီဆိုတော့တယောက်တည်းလောက်ကိုင်းစားတော့ရတာခက်ခဲပါတယ်အစားဝတ်နေရေးအတွက်အပြင်ပေါ့နော်ကလေးတွေကိုကြောင်းဘလို့ထားရမလဲဒါတွေကိုတွေးပူနေရတယ်စာတင်မှုငွေကြေးမတက်နိုင်ပေမဲ့စာမတင်ရင်လည်းလူညွတ်တုံးမှစိုးရိမ်နေရတယ်ပေါ့နော
်ဆုံးမဖိုင်ဘူးပြန်ဆက်လဲမဟုတ်လူမဖိုင်ရစာဖိုင်ကိုဆိုလို့
မြန်မာနိုင်ငံတော်ဝန်မှာရခိုင်စစ်ဘေးရှောင်တွေအပါအဝင်လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူအရေအတွက်က 19.9 သန်းရှိနေတယ်လို့ UN OCHA ကခန့်မှန်းထားပါတယ်။ပြည်내နဲ့တိုင်းတွေမှာနေရအနှက်စစ်တမ်းခန်းစားနေရခြင်းမြို့ကြီးတွေမှာလည်းသဘာဝပီအန်ရဲ့ကြောင့်ပြည်သူတွေဟာလုံခြုံတဲ့နေရာထိုင်ခင်းအလောက်ကိုင်းခွင့်လန်းနဲ့ပညာရေးကျန်းမာရေးစောင့်ရှောက်ခွင့်တွေကိုဆုံးရှုံးနေကြရတာပါ။ကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့မှုတွေနဲ့အစမတန်မြန်မာနေတဲ့ကုန်စင်တွေကြောင့်ပြည်သူတွေဟာတနည်းတာလိုအပ်တဲ့အာဟာရပြည့်ဝအောင်မစားတော့နိုင်တဲ့အခြေအနေပါဒီလိုလိုအပ်ချက်တွေများနေတဲ့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့အရက်သားပြည်သူတွေနဲ့လူမှုကူညီအဖွဲ့တွေကိုလည်းစစ်ကောင်စီကချိန်ချောက်တာအကူအညီပေးရေးလမ်းကြောင်းတွေကိုပိတ်ဆို့တာနှောက်ယှက်တာတွေကြောင့်အမှန်တကယ်လိုအပ်နေတဲ့ပြည်သူတွေစီမရောက်ရှိပဲဖြစ်နေပါတယ်စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ကျေးလက်မြေအဖွဲ့အမှုဆောင်ဒါရိုက်တာမတ်မူဆဲက
ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေပေါ့နော်ကူညီပိတ်ပင်ခံရတာပေါ့လေဥမာသူတို့ရှိတဲ့နေရာကိုလာရောက်ဖို့အတွက်ဒီအမလာခိုင်းတဲ့ဟာမျိုးတွေသူတို့ဝန်ထဲနေကိုချိန်ချောက်တာမျိုးတွေဒီအဖွဲ့အစည်းတွေချိန်ချောက်ခံရတဲ့ဟာမျိုးတွေအလူရွှင်တွေကိုယ်တိုင်ကဒီတဲ့ပေါ့နော်ကိုယ်နာမည်ပွပွင့်လင်းလင်းနဲ့မလူနိုင်ရတဲ့ဒုက္ခသည်တွေကိုကူညီပေးတဲ့အဖွဲ့အစည်းပေါ့လေအဲ့လိုလူသားချင်းစာနာထိုက်ထားမှုဆိုင်ရာအကူအညီတွေကိုပေးဖို့အဖွဲ့အစည်းတွေတောင်မှပေါ့နော်ဒီအဲ INGO ဖြစ်စေ NGO CSO တွေဖြစ်စေပေါ့နော်ဒီအနာမည်နဲ့ပုပ္ပလင်းလင်းမလူရဲတဲ့အခြေအနေမျိုးတွေဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကချင်းချောက်တယ်တားဆီးတယ်ပိတ်ပင်တယ်ဥမာညီတို့အရင်ဒီတိလေးလုံးမတိုက်ခင်တော့ဆိုလို့ရှိရင်ညီတို့စီဗီချောင်းတွေတွားတဲ့ညတွားကြည့်ကြည့်ဒါတော့ပြောထားပြီးသားတွားလို့ရှိရင်တော့အော်သူတို့ပြည့်ရောတာဝန်မယူဆိုတဲ့ဟာမျိုးတွေပေါ့ဒီလိုမျိုးတွေချင်းချောက်ခံနေရတာရှိပါတယ
်မြန်မာနိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွေ့အရှဖွံ့ဖြိုးရေးဘဏ် ADB ကဒေါ်လာ100တန်ဖိုးရှိအကူအညီတွေပေးသွားမယ်လို့အခုရက်ပိုင်းမှာပဲအတည်ပြုခဲ့ပါတယ်စာနယ်ရေးခါရေအမှုကစေဝါဆောင်ရှောက်မှုအတက်မွေးဝမ်းကျမှုနဲ့ရက်ရွာပြန်လည်ထူထောင်ရေးတို့အတွက်ပံ့ပိုးပေးမှာဖြစ်ပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒေသတွင်းအဖွဲ့အစည်းတွေကတဆင့်ပေးအပ်သွားမယ်လို့ဆိုထားပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချုပ်ချယ်မှုတွေကြောင့်အခုညီပေးရဲ့လုပ်ငန်းတွေထိရောက်မှုအားနည်းနေတာကြောင့်မြေပြင်အဖွဲ့တွေနဲ့ထိတိရရောက်ချိတ်ဆက်လှုပ်ဆောင်တင်တယ်လို့စစ်ရှောင်ရေးကူညီဆောင်ရွက်ပေးနေသူမဆန္ဒကအကြံပြုပါတယ်။
စစ်ရှောင်နေမှာလေသူတို့ရဲ့အခွင့်အရေးရှိပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးအရာဒီသူတို့ရဲ့အခွင့်အရေးချိုးဖောက်မှုတွေကိုချော့ချနိုင်တဲ့လောက်ချော့ချနိုင်အောင်ပေါ့နော်ကျွန်တော်တို့စစ်ကောင်စီကိုနိုင်ငံတကာရဲ့ဖိအားတွေအများကြီးလိုအပ်တယ်ပေါ့နော်နောက်တစ်ခုကဒီနိုင်ငံတကာအနေနဲ့လည်းကျွန်တော်တို့တကယ်ပဲထိခိုက်ခံစားနေရတဲ့ဆက်ဆောင်ပြည်သူတွေစီကိုနိုင်ငံတကာရဲ့ humanitarian aid တွေလာရှိဖို့ရန်အတွက်စစ်ကောင်စီနဲ့ဥပပေါင်းလာတဲ့အတွက်အမျိုးမလုပ်ဖဲနဲ့ပေါ့နော်ဒီအမှန်တကယ်မြေပြင်မှာအာလှုပ်ရှားရုန်းကန်ပြီးနေကြတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတဲ့အခါမှာ ဒီရှောင်းနေအတွက်ကုညီထောက်ပံ့မှုတွေကိုလုပ်ပေးချဖို့ရတဲ့တောင်းဆိုချင်တယ်တကယ်ပဲအဲချက်တောင်းစီရဲ့ဒီအနေအထားရုံပြီးအခါကျတော့အမှန်တကယ်စေဘေးရှောင်းနေရတဲ့ပြည်သူတွေဟာတနေ့တစ်နေ့တို့လာတာဖြစ်ပါတယ်ဒါကြောင့်နိုင်ငံတကာရဲ့စစ်ကောင်စီပေါ်ဖိအားတွေလိုအပ်တယ်လို့စစ်ရှောင်းပြည်သူတွေအတွက်ဆိုရင်လည်းဟိုမန္တန်တွေရဲ့အိတ်စ်တွေများကြီးလိုအပ်နေတာဖြစ်ပါတယ်ဒါတွေကိုမြင်
စေခဲ့ပါတယ်။တကူရည်ရက်ကျင်နိုင်မှုကစားလို့အများအကျိုးအတွက်ထမ်းပိုးနိုင်မှုပျောက်ဆုံးလာတာဟာနိုင်ငံရဲ့ကြိုတက်မှုကိုအနှုတ်လက္ခဏာရောက်စေတာပါ။ဆက်စုနှစ်များစွာပြည်ရင်းစစ်သားမကလက်ရှိစစ်အာဏာသိမ်းနောက်ဆက်တွဲအခြေအနေကြောင့်မတော့လူလူရဲ့ဆွာဟာလက်နက်ကြီးလက်နက်ငယ်တွေကြာဒုက္ခတွေဖြစ်တာပြည်လွာနေကြရစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ်။